American တို့ပြစ်မှတ်ထားပြီး Corona Virus ကရောဂါဆိုင်ရာပစ္စည်းတွေ online ကနေရောင်းချပြီးလိမ်လည်မှုနဲ့ Vietnam နိုင်ငံသား3ဦးကို Vietnam အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ Vietnam ဆိုင်ရာ American တန်ယုံနဲ့ကောင်စစ်ဝင်ယုံကထုတ်ပြန်တဲ့ကြေညာချက်အရ Vietnam နိုင်ငံသားတွေဖြစ်တဲ့ Phan Dinh Du, Trung Quoc Khan နဲ့ Nguyen Duy Tong 3ယောက်က website ပေါင်း300ကျော်နဲ့လုပ်ငန်းလည်ပတ်ခဲ့ကြောင်းသူတို့က American နိုင်ငံတွင်းဆိုင်တွေမှာပြက်လက်နေတဲ့လက်တန့်စည်းရည်နဲ့တခြားပစ္စည်းတွေကို online ကနေကြော်ညာရောင်းချပြီးဝယ်သူတွေစီကအပေးပို့ပေးနေခဲ့ကြောင်းဖော်ပြထားပါတယ်။American ပြည်ထောင်စုအတွင်းပြည်သူ90ကပစ္စည်းမှာယူသူလူပေါင်း 9,000 လောက်စီကို American ဒေါ်လာတစ်သန်းနီးပါးတန်ဖိုးရှိတဲ့ပစ္စည်းတွေရောင်းချလိမ့်နေခဲ့တာဖြစ်ပါတယ်။လိမ့်နေသူတွေက American အခြေစိုက်ငွေပေးချေစနစ်ကိုအသုံးပြုသလိုရာချီတဲ့ email account တွေနဲ့ website အသုံးပြုသူ user account တွေကိုဖွင့်ထားပြီးပစ္စည်းတွေလိမ့်နေရောင်းချခဲ့တာဖြစ်ပါတယ်။အဲ့ဒီလိုရောင်းချနေတာကိုဥပဒေစိုးမိုးရေးရရှိပြီးမသိအောင်လုပ်ထားကြတာကိုလည်းအမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးဌာနကစစ်ဆေးတွေ့ရှိခဲ့ပါတယ်။လိပ်စာတွေနဲ့ဖုန်းနံပါတ်အမှားတွေ website တွေပေါ်မှာဖော်ပြထားတာကြောင့်လည်းလိင်နေသူတွေနဲ့မသက်ဆိုင်တဲ့လူတွေနဲ့ company တွေကိုအလိမ်ခံရသူတွေကတိုက်ကြားမှုတွေမှာရင်ပြုလုပ်ခဲ့ကြပါတယ်။အခုလိုလိမ်လည်မှုတွေနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုအမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးဌာနကဗီယက်နမ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကိုပေးပို့ခဲ့တာကြောင့်နောက်ဆုံးမှာလိင်နေသူတွေကိုဖမ်းဆီးလိုက်နိုင်တာလည်းဖြစ်ပါတယ်။